ကမ္ဘာတဝန်းလူခွင့်ရေးစံတမ်းမိုးတွေနဲ့လွတ်လပ်မှုတွေကိုတက်ခိုက်ခံရတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇိုင်ရာယက်အယ်ဟူဆိုင်ကပြောကြားလိုက်ပါတယ်။32ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံအဖွဲ့မိန်ခွန်းအတွင်းမဟာမင်းကြီးကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးသူ့ဆိုရတားဆီးလို့ရနိုင်တဲ့လူခွင့်ရေးဆိုင်ရာစိုးရိမ်ချက်တွေကိုလည်းချပြသွားခဲ့ပါတယ်။မြန်မာနိုင်ငံနဲ့ဆိုင်တဲ့လူခွင့်ရေးအစီရင်ခံစာကိုလည်းမဟာမင်းကြီးကညီလာခံအတွင်းတင်ပြသွားမှာဖြစ်ပါတယ်။ဒီကြောင့် VOA သတင်းတောက်လီဇာရှလင်းသတင်းပေးပို့ထားချက်ကိုကိုဇော်ဝင်းနိုင်ကစူးစီးတင်ပြပေးပါလိမ့်မယ်
။အာမေပီခုတ်ကိုရမဲ့တဲ့သူတွေအပေါ်နိုင်ငံရေးသမားတွေကရိုင်းစိုင်းစွာမတရားပြုကျင့်နေတဲ့အတွက်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေချိုးဖောက်မှုတွေအချိန်မြင့်ဖြစ်ပေါ်လာနေတာလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇေယီရိုင်တ်အယ်ဟူဆိန်ကသတိပေးပြောကြားလိုက်ပါတယ်။လူသားတွေအတူရှင်တွဲနေထိုင်ရေးအတွက်ထင်းချုပ်ပေးထားတဲ့ဥပဒေတွေအဖွဲ့အစည်းတွေနဲ့စံတန်ဖိုးတွေဟာလည်းချိုးဖောက်ဖျက်ဆီးခံရတယ်လို့သူကပြောပါတယ်။အများပြည်သူလွတ်လပ်မှုအပေါ်နှိမ်နှင်းဖြိုခွဲမှုတွေများပြားလာတာနဲ့အမျှအမုန်းတရားဟာပင်မရေးစီးကြောင်းပေါ်ရောက်ရှိလာနေပြီးအာအတားဖြစ်စေတဲ့ဒဏ္ဍာရီတိဆောက်တာအပြင်မတင်ငါမှုတွေလည်းတိုးမြင့်လာနေတယ်လို့ဇာယီကပြောပါတယ
်။ I also condemn with the greatest possible force the outrageous attacks by violent extremists on innocent people.
ဒီမင်းတင်တယ်လို့ရွေးချယ်ပြီးဓမ္မမဟုတ်သူတို့ရဲ့ယုံကြည်ချက်ကြောင့်ပဲဖြစ်ဖြစ်ထင်မြင်ချက်ကြောင့်ပဲဖြစ်ဖြစ်ဓမ္မမဟုတ်မနေ့ကကျွန်တော်တို့မြင်တွေ့ခဲ့ရသလိုသူတို့ရဲ့လိမ်ပိုင်းဆိုင်ရာခံယူချက်ကြောင့်ပဲဖြစ်ဖြစ်အကြမ်းဖက်အစွန်းရောက်တိုက်ခိုက်မှုတွေပေါ်ကျွန်တော်တို့အနေနဲ့အပြင်းထန်ဆုံးနည်းလမ်းနဲ့ပြစ်တင်ရှုံ့ချပါလေ
လူခွင့်ရေးမဟာမင်းကြီးကစနေနေ့ညကဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကလိမ်လူချင်းစုံမဲ့သူတွေတွားလိရှိတဲ့ညကပွဲရုံမှာဖြစ်သွားခဲ့တဲ့ပြစ်ခတ်မှုကြောင့်လူပေါင်း50တေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုထည့်သွင်းပြောကြားသွားတာပါလဒမကလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ညီလာခံအဆုံးမတက်ခင်မှာမဟာမင်းကြီးကအစီရင်ခံစာတင်သွင်းမှုရှိတဲ့အတွက်မြန်မာနိုင်ငံအတွင်းကလက်ရှိလူခွင့်ရေးအခြေအနေတွေအပေါ်နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကဘယ်လိုရှုမြင်ကြသလဲလို့သိရှိနိုင်အောင်မေးကြည့်တဲ့အခါမြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေဟာရေပိုးအားဖြင့်တိုးတက်ကောင်းမွန်လာတာကိုတွေ့ရတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရညွှန်ကြားရေးမှူး Brett Adam ကပြောပါတယ်
The human rights situation in Burma has improved considerably in the last year on things like freedom of speech.
လွတ်လပ်စွာပြောဆိုခွင့်၊တရင်လွတ်လပ်ခွင့်၊လွတ်လပ်စွာစုဝေးခွင့်စတဲ့ကဏ္ဍတွေမှာလူ့အခွင့်အရေးအခြေအနေတွေဟာလွန်ခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံထဲမှာတိတိတသာတိုးတက်ကောင်းမွန်လာခဲ့ပါတယ်။ဒါပေမဲ့စစ်တပ်ကကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ဒေသလုံခြုံရေးစတဲ့ဝန်ကြီးဌာန၃ခုကိုဆက်လက်ထိန်းချုပ်ထားဆဲဖြစ်တဲ့အတွက်မြန်မာနိုင်ငံ내ကအခြေအနေတွေအပေါ်ကျွန်တော်တို့အနေနဲ့အထူးစိုးရိမ်နေဆဲဖြစ်ပါတယ်။ဆန္ဒပြပွဲတွေထဲမှာပါဝင်မှု Facebook စာမျက်နှာပေါ်မှာရေးသားပြောဆိုမှုတွေကြောင့်လူ့အချို့ဖမ်းဆီးခံရတာကိုလည်းကျွန်တော်တို့မြင်တွေ့နေရဆဲဖြစ်ပါတယ်။
မြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေအရေးကိုရခိုင်အစိုးရတွေကကင်တွယ်ခဲ့ပုံနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေအတွက်အများအားဝေဖန်ထောက်ပြစရာဖြစ်ခဲ့တာပါ။လက်ရှိ NLD အစိုးရဟာအရင်အစိုးရရဲ့အမွေကိုလက်ခံလိုက်ရပြီးဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့အတွက်ဂျင်းနဲ့ကြက်ထဲရောက်နေတဲ့အနေအထားမှာဖြစ်နေတယ်လို့ Brett Adam ကပြောပါတယ
်။ New government in a difficult position because there are many racists and bigots in Burmese society.
မြန်မာနိုင်ငံထဲမှာရိုဟင်ဂျာလူမျိုးစုတွေပေါ်အကြောင်းမျိုးမျိုးကြောင့်လက်တွေ့မဆန်စွာတရူတန်မုန်းတီးနေတဲ့သူတွေရှိနေတဲ့အတွက်အစိုးရတဲ့ဟာလည်းခက်ခဲတဲ့အနေအထားမှာရောက်နေပါတယ်။669လို့မဘာတာလို့အဖွဲ့အစည်းတွေကလည်းရှိနေတာပါ။အဲ့ဒီလိုအခက်အခဲတွေနဲ့ရင်ဆိုင်နေရပေမဲ့လည်းဒေါန်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့လူတစ်ဖက်သားပေါ်နှိမ်ချဆက်ဆံလို့စိတ်မရှိတဲ့လူတော်တွေကိုစီယုံသိမ်သွင်းပြီးဒီပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတာကိုဆွေးနွေးတိုင်ပင်ပြီးဥဆောင်မှုပေးလှုပ်ဆောင်တဲ့ပါတယ်။အဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာမြန်မာနိုင်ငံအတွင်းနှစ်ပေါင်းများစွာဘိုးစင်ပေါင်ဆက်နေလာသူတွေကိုနိုင်ငံသားဖြစ်အသိမှတ်ပြုတာလည်းပါဝင်မှာဖြစ်ပါတယ်။အဲ့ဒီလိုဖြစ်လာအောင်လည်းနိုင်ငံသားဆိုင်ရာဥပဒေကိုပြင်ဆင်နေပါတယ
်။ရိုဟင်ဂျာတွေအရေးတဲ့အစိုးရအတွက်ဖြည့်ရှင်းဖို့ပုံမူခက်ခဲတဲ့ကိစ္စကတော့တိုင်းသားတွေရဲ့အရေးကိစ္စဖြစ်တယ်လို့လည်း Brett Adam ကပြောပါတယ်။မကြသေးခင်ကာလတွေအထိရှမ်းပြည်နယ်၊ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေမှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပေါ်ထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်နေတာကိုအစိုးရအနေနဲ့ဟန်တားနိုင်ခြင်းမရှိတာဟာဖွဲ့စည်းပုံရဲ့ချုပ်ရင်းချက်ကြောင့်ဖြစ်တယ်လို့ Brett Adam ကထောက်ပြပါတယ်
။ Well, this is the problem with the Constitution. The current elected government doesn't control the army.
လက်ရှိရွေးကောက်တင်မြှောက်ခံထားတဲ့အစိုးရကစစ်တပ်ကိုထိန်းချုပ်နိုင်ခြင်းမရှိတာဟာဖွဲ့စည်းပုံရဲ့ပြဿနာပါ။ရွေးကောက်တင်မြှောက်ခံထားတဲ့အစိုးရကစစ်တပ်ကိုထိန်းချုပ်နိုင်ခြင်းမရှိတဲ့နိုင်ငံဒီကဘာမျိုးပေါ်မှာကျွန်တော်မတွေ့ဘူးသေးပါဘူး။မြန်မာနိုင်ငံမှာပဲရှိပါတယ်။ ဒါဟာသမရနဲ့နိုင်ငံတော်အကြံပေးပုဂ္ဂိုလ်အပါအဝင်ရွေးကောက်တင်မြှောက်ခံထားသူအလုံးကစစ်တပ်အပေါ်ဩဇာမရှိဘူးဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်။စစ်တပ်ကသူလုပ်ချင်ရာကိုလုပ်နေတာပါ။စစ်တပ်အနေနဲ့လက်ရှိအစိုးရကိုထောက်ခံပြီးထိုးစစ်ဆင်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေကိုရပ်တန့်လိုက်မယ်လို့လူတွေကမျှော်လင့်ခဲ့ကြတာပါဒီနေရာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းလူအခွင့်အရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့လိုအပ်ပါတယ
်အန်ဒီအစိုးရကမကြခင်ကျင်းပဖို့စီစဉ်နေတဲ့21ရာစုပင်လုံညီလာခံကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့စီတွေနဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခတွေဖြည့်ရှင်းပေးနိုင်ဖို့အလားအလာရှိတယ်လို့လည်း Brad Adam ကပြောပါတယ်ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်ရမှာစစ်တပ်အပါဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငင်းကြံရေးဆွေးနွေးပွဲမှာပါဝင်သူအားလုံးရဲ့စဉ်စားတွေးခေါ်မှုတွေအယူအဆတွေအရင်ပြောင်းလဲကြဖို့လိုအပ်မယ်လို့ဆိုပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့32ကြိမ်မြောက်ညီလာခံကိုဇွန်လ23ရက်နေ့ကနေဇူလိုင်လ1ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတာဖြစ်ပြီးမြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့တခြားတိုင်းရင်းသားလူနည်းစုတွေအပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆိုင်တဲ့အစီရင်ခံစာကိုညီလာခံအတွင်းလူခွင့်ရေးမဟာမင်းကြီးဇာယီရိုက်အယ်ဟူစိန်ကတင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ